န်းခံသာလို့မပါရက်လားတူတော့မောင်ကဲကြံလဲပြီးသွားပြီနှစ်ဟောင်းကုန်လို့နှစ်တကူလဲပူးသွားပြီဘာလို့တွေ့ဘာများကြံခဲ့ပါလဲကြံကုန်တကြံကတော့ပသိမ်ထီးကိစ္စတော်တော်လူပြောသူပြောများပြီးဟိုးလေးတကြော်ဖြစ်သွားခဲ့တယ်ဒီဟိုးလေးတကြော်ကိစ္စကိုလက်ဆောင်ပြီးမပြောတော့ဘူးလို့အဆုံးဖြတ်ပြီးကမှပြောဖို့အကြောင်းပေါ်လာတယ်အလုံးသိပြီးတဲ့အတိုင်းတကြံအချက်လေးကအင်းရကံပတ်လမ်းမှာအလှဆင်ထားတဲ့ပသိမ်ထီးတွေကိုလူငယ်တချို့ကဖြုတ်ယူခဲ့တယ်ဖြုတ်ယူခဲ့တဲ့သူတွေရဲ့ဓာတ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်မှာပွားစာကျဲနေအောင်တက်လာတယ်တောင်းတောင်းချဖျက်ဝိုင်းဆဲကြတယ်အလွာသီးသီးကပြင်းပြင်းထန်ထန်ဝေဖန်ကြတယ်ဝေဖန်တဲ့သူတွေထဲမှာအုတ်ချုပ်ရေးပိုင်းကသမရာယုံညွှန်ကြားမှုချုပ်ဦးစော်ထေးတော်ပါလာတယ်လူကလူအဖွဲ့စည်းရဲ့အတွင်းကစိတ်သက်အသည့်အမြင်အတွေးခေါ်တွေတနည်းအားဖြင့်မြမလူအဖွဲ့စည်းရဲ့တန်ဖိုးကိုလှုံနှိုးလိုက်တယ်လို့ပါပဲဒီဖြစ်စဉ်ကနေစိတ်သက်တော်လန်ရေးတရက်အလိုလျောက်ဖြစ်ပေါ်လာစေပြီးနောက်နောက်ဒီလိုဖြစ်မျိုးမရှိသေးဖို့မျှော်လင့်ရပါတယ်တန်ဖိုးထားနိုင်ကြပါစေဆိုပြီးပြောသွားခဲ့ပါတယ်ထီးယူသွားတဲ့သူတွေရဲ့ဓာတ်ပုံတွေကိုလူအများကဝိုင်းရှယ်ကြသူတို့အကောင့်တွေကိုရှာပြီးလိုင်းမော်တင်ကြအဆက်ခွဲကြဆိုတော့သူတို့ခင်ဗျာလည်းယူသွားတဲ့ထီးတလက်နဲ့မတန်အောင်မမျှမတခံစားနေကြရရှာပြီးဆိုပြီးတနာတော်တနာလာမိပါတယ်ယူတော့ကခိုးတာမဟုတ်ပဲအပြော်သဘောလောက်တာဖြစ်မှာပါလူကြီးတွေတော့တိမ်ပေါင်းထောင်နဲ့ချီပြီးအိတ်ထဲထဲကြဆွေး90မျိုး90စားမကုန်အောင်ခိုးခဲ့ကြသေးတာပဲလူငယ်တွေထီးယူတာတခါမှားတာခွင့်လို့ပေးကြရမှာပေါ့ဆိုပြီးဖြေးတွေးတွေးခဲ့မိပါသေးတယ်ကြောက်ဆုံးပျက်စီးသွားတဲ့ထီးတွေနေရာမှာညရင်းချင်းပြန်အစားထိုးပြုပြင်တက်ဆင်လိုက်ပြီဆိုတော့အားလုံးโอเคသွားပြီပေါ့လို့တွေးမိတယ်။အားလုံးနဲ့သင်္ကန်းစာရသွားကြပြီ။နောင်လာနောက်သားတွေအတွက်အစိုးရကအမျက်ထွက်တာပဲလို့ယူဆမိခဲ့တယ်။ဒါပေမဲ့လို့ငါတူရဲ့အဲဒီကနေနောက်တစ်နေ့ကြံအတက်နေမှာပြန်တက်ထားတဲ့ ठी တွေကိုဇက်ရဲလက်ရဲဖြုတ်ယူတဲ့သူတွေပြန်ပေါ်လာပါတယ်။ဦးစော်ထေးပြောသလိုပါပဲ။မြမအလူအဖွဲ့စည်းရဲ့တန်ဖိုးအမှန်ကိုလှုံ့နှိုးလိုက်သလိုခံစားရပြီးဒေါသဖြစ်ရကနေဝန်းနေပက်လက်ဖြစ်ခဲ့ရတယ်။ကိုလူမျိုးတွေရဲ့နိုင်ငံကြီးသားမပီသားမှုတဘာဝပိုင်ဝင်ကျင်ကိုတံပိုးမထားတတ်မှုတကူကောင်းဆန်မှုစီကံမဲ့မှုလူတိုင်းလိုက်နာတင်တဲ့ပြည်သူနီတိကိုတော့မသိမှုစင်စင်တုံတရားကင်းမဲ့မှုဆက်တာတွေကိုမျက်ဝါးထင်ထင်မြင်လိုက်ရပြီးအခြေအနေအမှန်ကိုရင်နာနာနဲ့ပဲလက်ခံရပါတော့တယ်မန္တလေးတကြံမှာလဲကျုံးပတ်လမ်းမှာကာယံထားတဲ့အကာယံတွေကိုဖျက်ဆီးထားတဲ့ဓာတ်ပုံတွေအွန်လိုင်းပေါ်တက်လာတာတွေ့လိုက်မိတယ်ရန်ကုန်တလိတ်ဆန်ရုံရဲ့နှစ်တရာပြည့်ပွဲလုပ်တော့ကလည်းအဝင်ဝါးကနေအတွင်းလန်းနေတဲ့အထိအလှဆင်ချိတ်ဆွဲထားတဲ့ရောင်စုံဘောလုံးတွေကိုပေါ်ဆဆချင်းမှာပဲအလူရဲ့ဖြုတ်ယူသွားတာတွေ့ခဲ့မှုပဲ။နောက်ပြီးဘတ်စကားဂိတ်တွေဘူရာယုံတွေမှာအလှဆင်ချိတ်ဆွဲထားတဲ့ကြော်ညာဆိုင်မှုတွေထိုင်ကုန်တွေကိုအကြောင်းမဲ့တက်တက်ရိုက်ချိုးဖျက်ဆီးတာအများပြည်သူအပန်းဖြေတဲ့ပန်းချန်တွေထဲကပန်းမင်တွေပန်းအိုးတွေခုံနန်းလျားတွေကိုဖျက်ဆီးရိုက်ချိုးနေကြတာတွေကလည်းစိတ်ပျက်စရာကောင်းလာပါတယ်ငါတို့။ငါတို့တွေနိုင်ငံကြီးသားပီသားဖို့လိုအပ်ချက်တွေအများကြီးရှိနေပါလေတယ်။ဒလောတုံးကလည်းအကြောင်းမဲ့တက်တက်သွာလာနေတဲ့ရထားတွေကားတွေကိုလေးကွမ်းနဲ့ပြစ်ကြောက်ခဲနဲ့ပေါက်နေတဲ့လူရဲငါတချို့ကိုဖမ်းဆီးရမိတဲ့အကြောင်းသတင်းစာထဲမှာဖတ်လိုက်ရပါသေးတယ်။ဘယ်လိုအောက်တန်းကြတဲ့စိတ်ဓာတ်မျိုးနဲ့ဒီလိုအပြုပ်မှုမျိုးတွေကိုငါတို့နိုင်ငံသားတွေအချက်အကျောက်ကင်းမဲ့သွားကျူးလွန်နေကြတာလေ။ကိုယ့်အတွက်ဘာမှလည်းအကျိုးကျေးဇူးမရှိ။ထားသူတွေအတွက်ကြီးစွာသောထိခိုက်နှင်းနာမှုကိုဖြစ်စေမဲ့ဒီလိုလောက်ရက်မျိုးကိုဘယ်လိုနှလုံးသားမျိုးနဲ့ငါတို့တွေလုံနိုင်ကြပါလိမ့်။ကမ္ဘာပေါ်မှာရင်ကျေးဖော်ရမှုအရှိဆုံးရိုးသားပြီးတရားတရားထက်တန်ကဘာသာတရားကိုင်းဆိုင်ပါတယ်ဆိုတဲ့ငါတို့တွေဟာဘယ်လိုအကြောင်းတရားတွေကြောင့်ဒီလိုရုပ်ရင်းကြမ်းတမ်းကုန်ရပါလိမ့်။အမြန်ဆုံးအဖြေရှာဖို့တော့လိုအပ်နေပါပြီ။မနာလိုဝန်တိုစိတ်ကြီးမားပြီးမစ္စည်းရစိတ်ကြီးမားလွန်နေတာတွေရဲ့အဖြေဟာဘာပါလဲ။အနာသိရင်ဆေးရှိရပါလိမ့်မယ်။မတို့ရဲ့အနာကတော့ဘယ်လိုအနာမျိုးလဲ။စင်းရဲမွဲတေခြင်းလား။လူရမသွင်းခံရမှုလား။နှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံထားကြရလို့လား။အနာရှင်တွေကိုပုံကန်ခြင်းနဲ့ဆိတ်ရခန္ဓာကိုယ်ထဲမှာတွန်းထိုးရုန်းကန်နေပြီးကြိုးကြောင်းစီယုံမှုကင်းမဲ့သွားအခြားတနေရာမှာပေါက်ပွဲကျင်နေကြတာလား။မတို့တွေပူးပေါင်းအဖြေရှာကြရပါလိမ့်မယ်။စည်းကမ်းလိုက်နာအောင်ကြည့်မှုမကျူးလွန်အောင်ပြင်းထန်တဲ့ဥပဒေတွေနဲ့ထိန်းချုပ်ထားရမယ်။ကိုယ့်ကိုထိခိုက်နစ်နာအောင်လုပ်နိုင်တဲ့ဥပဒေတွေရှိမှအဲ့ဒီဥပဒေကိုလေးစားလိုက်နာမယ်ဆိုတာဟာလေအရင်စံလွန်လာပါတယ်ငါတို့။ပင်ကိုအသိစိတ်နဲ့လူသားပိသားတဲ့တွေးတောဆင်ခြင်မှုမျိုးနဲ့ငါတို့နိုင်ငံကြီးသားပိသားအောင်ကြိုးစားနေထိုင်ကြဖို့လိုပါတယ်။ချက်စရာလောက်တာကိုရှက်ရမယ်ဆိုတဲ့ဟီရီအော်တပ်ပတရားရှိဖို့လည်းအလွန်အရေးကြီးပါတယ်။အခုအသိဉာဏ်ဖြုတ်ယူတဲ့ကိစ္စဟာချက်စရာကိုရှက်ရမယ်မှမသိကြတော့လို့ဖြစ်ရတဲ့အနေထားပါ။ဒီလိုအဖြစ်ပြက်မျိုးကိုသင်္ကန်းစာယူပြီးငါတို့စိတ်တွေပြုပြင်ပြောင်းလဲမှုလုပ်ဖို့လိုအပ်နေပါပြီ။လူလူချင်းလေးစားတန်ဖိုးထားတာဟာလူစိတ်ကိုပြုပြင်ပြောင်းလဲပေးဖို့အလိုအပ်ဆုံးဓာတ်စာပါ။ငါတို့တွေလူတိုင်းလူတိုင်းအပေါ်တန်ဖိုးထားလေးစားသောအဖြစ်နိုင်ငံကြီးသားပြည်သားအောင်ကြိုးစားနေထိုင်ကြပါစို့လို့တိုက်တွန်းရင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပါစေ။မင်းရဲ့ချစ်လာစွာသောအဖစန်နီဦး